အာဖရိကတိုက်လယ်ပိုင်းကွန်ဂိုနိုင်ငံမှာအီဗိုလာဗိုင်းရပ်စ်ပိုးကူးစက်ပြီးသေဆုံးသူ2ဦးရှိသွားပြီဖြစ်ကြောင်းကွန်ဂိုကျန်းမာရေးဝန်ကြီးကအတည်ပြုပြောကြားလိုက်ပါတယ်။အီဗိုလာဗိုင်းရပ်စ်ပိုးကူးစက်နေသူ10ဦးကိုသူ့နိုင်ငံအတွင်းဆန်းသက်တွေ့ရှိခဲ့တယ်လို့ကွန်ဂိုကျန်းမာရေးဝန်ကြီးဖဲလစ်ကာဘန်ဂေနွန်ဘီကတင်းငွေနေမှာပြောပါတယ်။တစ်ချိန်တည်းမှာပဲဆီရာလီယွန်နိုင်ငံမှာအီဗိုလာဗိုင်းရပ်စ်ပိုးကူးစက်နေတယ်ဆိုတဲ့ဗြိတိသျှနိုင်ငံသားကိုဗြိတိကိုပြန်လဲတည်ဆောင်သွားပြီဖြစ်ပါတယ်သူကိုလန်ဒန်မြို့မှာရှိတဲ့ Royal Free ဆေးရုံမှာတိကျခွဲထုတ်ပြီးတော့ဆေးကုသပေးသွားမှာဖြစ်ပါတယ် Liberia နိုင်ငံမှာ Ebola ရောဂါပိုးကူးစက်ခံရတဲ့ American နိုင်ငံသား2ဦးဟာလည်း American နိုင်ငံမှာဆေးကုသမှုခံယူပြီးနောက်အခုပြန်လဲကောင်းမွန်လာပြီဖြစ်ပါတယ်အဲ့ဒီ American Ebola ဝေဒနာရှင်2ဦးတည်းက2ဦးဖြစ်တဲ့ Dr. Kent Brandley 2ဦးတည်းဆေးကုသမှုခံယူပြီးပြန်လဲကောင်းမွန်လာတာမဟုတ်ပါဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြားနေမှာ Twitter လိုမှုကွန်ရက်ကတစဉ်သတင်းထုတ်ပြန်ပါတယ် Africaကတိုက်ကအီဗိုလာဗိုင်းရပ်စ်ကိုကူးစက်ခံခဲ့ရသူ3ဦးဟာပြန်လည်ကောင်းမွန်လာတာကိုမှတ်တမ်းတင်ထားတဲ့ဗီဒီယိုကိုအင်တာနက်မှာကြည့်ရှုနိုင်တဲ့လိပ်စာကိုလည်းအဲ့ဒီ WHO ရဲ့ Twitter ကထုတ်ပြန်တဲ့အချက်လက်ထက်မှာဖော်ပြထားပါတယ်